ရခိုင်ပြည်နယ်မောင်တော်ဒေသအကြံဖက်တိုက်ခိုက်မှုသတင်းနှစ်ပတ်အတွင်းရောက်လာပြီဖြစ်ပေမလို့အကြံဖက်တိုက်ခိုက်သူတွေရယူသွားခဲ့တဲ့ရဲတပ်ဖွဲ့ပိုင်းလက်နက်တွေရောပြန်မရသေးပါဘူး။ဒီကနေ့ရခိုင်ပြည်နယ်မောင်တော်ဒေသတလျှောက်တိုက်ခိုက်မှုသတင်းတွေမရသေးပေမလို့ဒေသခံတွေကြားမှာတော့လုံခြုံရေးစိုးရိမ်စိတ်ရှိနေဆဲဖြစ်တယ်လို့မောင်တော်မြို့ပေါ်မှာလည်းအခြေအနေပုံမှန်မဖြစ်သေးပါဘ ဲ့အတွင်းမှာတော့ဒီကနေ့အခြေအနေတည်ငြိမ်မှုရှိနေပေမဲ့လည်းပုံမှန်ပြန်မဖြစ်သေးပါဘူး။မောင်နှောမြို့နယ်ရဲမှူးဦးအောင်စောကမြို့ပေါ်အခြေအနေကိုအခုလိုပြောပါဗျ
။မောင်နှောမြို့ပေါ်မှာတော့ဘာမှမရှိဘူးခင်ဗျ။အားလုံးတည်ငြိမ်ပါပဲအေးစီစီ။သူတို့အဲ့ဒီဒင်းလီလူမျိုးတွေလည်းမနေ့ပိုင်းဘာခေါ်မလဲဆိုတော့ဟိုဈေးဆိုင်ဖွင့်တယ်အာရောင်းရလို့ရတယ်တက်ဆိုင်ရမျိုးတွေကလည်းအနာရှိဟိုအနာပိုင်းဖွဲ့တွေကလည်းသူဖွင့်နေပြီးတော့ရောင်းချဖို့ပြောထားတယ်လေအဲအဲအဲ့ဒီတွေ့သူတို့ရောင်းချတာပေါ့နော်နင်းနေဟိုဟာပေါ့မနေ့ပိုင်းတော့နင်းနေကိုမျိုးပေါ်ရှိဟာလားဘာဖော်မလဲပြည်သူလူထုနင်းတော့ရောင်းချမှုလို့ရှိတာပေါ့ဗျာဟိုညနေပိုင်းကျတော့ဟိုကြည့်ရော်တွေကဟိုအဲ့ဒီသူတို့ဘင်းကလာတွေမလာတဲ့ခါကျတော့အယောင်းဝင်ပြီးရှိတဲ့ခါကျတော့နင်းနေဟိုစိတ်ငြိမ်တာပေါ့
မောင်တော်မြို့နယ်တွင်နေသားဆောင်ရဲတပ်စခန်၃ခုတိုက်ခိုက်ခံရမှုမှာရဲတပ်ဖွဲ့ဝင်၉ဦးနဲ့နောက်ပိုင်းနေမြေရှင်းလင်းရေးမှတပ်မတော်သားတချို့လည်းကြာဆုံးခဲ့ရပြီးလက်ရှိအချိန်ထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်၁၄ဦးကြာဆုံးခဲ့ရပြီးဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့စုစုပေါင်း၃၀သေဆုံးခဲ့တယ်လို့အစိုးရကတရားဝင်သတင်းထုတ်ပါတယ်။နေသားဆောင်ရဲတပ်စခန်တွေတိုက်ခိုက်ခံရမှုအတွင်အကြမ်းဖက်သမားတွေရယူသွားတဲ့လက်နက်တွေပြန်ရတဲ့အထိနေမြေရှင်းလင်းရေးကိုတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းဆောင်ရွက်သွားမယ်လို့လဲပြည်ထောင်စုပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကမနေ့တနင်္လာနေ့ကသတင်းတောက်တွေကိုပြောဆိုထားပါတယ
်လက်နက်ဆိုတာတနက်ကြီးပါသွားရင်ဒုတ်တယ်တနက်တော့ပါတယ်ကြီးရင်မပါဘူးဆိုရင်ဒုတ်တယ်ကြီးတာနဲ့ပါသွားတယ်တနက်မှပါလဲဒီကြီးတာအလကားပဲသူတို့ပါသွားတယ်ဆိုတာတချို့တနက်တော့ပါသွားမှန်းတယ်သို့တော်လည်းကြီးရင်ပါမသွားဘူးတချို့တနက်ပါသွားတယ်ကြီးတာပါမသွားဘူးအဲ့တော့သူတို့မှရောက်သွားတာတွေကအကျိုးအမြတ်ဖြစ်တာသူမှမရှိဘူး။သို့တော်လည်းဒီလက်နက်တွေမရလို့မှဖြစ်ဘူး။ဘာဖြစ်လို့တို့လူမျိုးတွေကာဟုတ်တောင်းဝင်ရှိတယ်။အဲကြောင့်ဒါတို့ကဒီလက်နက်တွေမရမချင်းတော့ဆော့ပြင်းအောင်လုပ်။ပြန်ပြီးတော့ရှင်းရမယ်၊ရှာရမယ
်။ဒီကနေ့အင်္ဂါနေ့မှာတော့မောင်တော်ဒေတာရင်းလုံချုံရီတက်ဖွဲ့ရင်းနဲ့တိုက်ခိုက်သူတွေကြားထိတိုက်တွေ့တဲ့သတင်းတွေမရှိသေးပေမဲ့လို့ဒေတာကန်တွေကြားမှာတော့လုံချုံရီကိုစိုးရိမ်နေကြဆဲဖြစ်တယ်ဆိုပြီးမောင်တော်မျိုးနယ်ပြည်နယ်လွှတ်တော်အမတ်ဦးမောင်အောင်ကပြောပါတယ်။
ဒီလုံချုံရဲအရာကတော့ဒီဘိုးလန်ခေါ်ပြနေတာကြည့်ရတယ်မှာတော့နင်းစွန့်နေရတာပေါ့နော်စွန့်နေရတာဆိုတော့ကျွန်တော်ဒီကြည့်ရတယ်အခုလုံးကိုတစ်မျိုးနဲ့လုံးကြည့်ရတာတော့စွန့်ရင်ထိတ်လက်နေရတာပါပဲ
အခုအချိန်ထိအကျန်းဖက်တိုက်ခတ်မှုနဲ့ပတ်သက်ဆက်နွယ်ပြီးဖမ်းဆီးထားသူ30နီးပါးရှိပြီးအများစုကတော့မောင်တော်မှာထိမ့်သိမ်းထားပါတယ်ဖမ်းဆီးထားသူတွေကိုတရားဥပဒေနဲ့အညီစစ်ဆေးမေးမြန်းနေတယ်လို့လည်းပြည်ထရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်မောင်တော်အကျန်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးနေကြားဆောင်ရဲတပ်ဖွဲ့အကြီးအကဲရဲမှူးချုပ်မောင်မောင်ခင်နေရာမှာရဲမှူးချုပ်သူရဆန်းလွင်ကိုလည်းအစာထိုးခန့်အပ်လိုက်ပါတယ်ရှင်